အမေရိကန်နိုင်ငံသားဝင်ကြီးအန်သိုနီဘလင်ကင်နဲ့စင်ကာပူနိုင်ငံသားဝင်ကြီးဗီဗီယန်ဘာလာခရစ်စတန်တို့စက်တင်ဘာ29ရက်တောက်တနေတော့ဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးစဉ်မှာမြန်မာနိုင်ငံရဲ့ကိစ္စကိုလည်းထွက်သွင်းဆွေးနွေးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးလို့အရေးကြီးတဲ့ကိစ္စရပ်တွေကိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေကြတာနဲ့အတူမြန်မာနိုင်ငံအရေးကိစ္စကိုပါဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကအခုလိုပြောပါတယ
်။ We spent some time, as I mentioned, talking about some of theregional challenges we face including in Myanmar as well.
ဒေသရင်းစိန်ခေါ်နေတဲ့အကြောင်းအရာတွေဖြစ်တဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်အာရှဒေသမှာဒီရေချောင်းသွားလာရေးဆရာမူဝါဒတွေကိုဆက်လက်ထိန်းသိမ်းနိုင်ရေးအရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုအချက်အယူဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကပြောကြားသွားခဲ့တာပါမြန်မာအရေးဆွေးနွေးမှုအသေးစိတ်ကိုတော့ဝင်ကြီးဘလင်ကင်ကထုတ်ဖော်ပြောသွားခြင်းမရှိပါဘူးစင်ကာပူနိုင်ငံသားဝင်ကြီးဖီဗီယန်ဘလက်ခရစ်စတန်ဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့မကြာခဏပုံမှန်နေနေဝေဖန်ပြောဆိုသူတယောက်ဖြစ်တယ်လို့မြန်မာအရေးအာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့ကြားဝင်ဆောင်ရွက်မှုတွေဟာထိရောက်မှုမရှိဘူးလို့ဝေဖန်ထားသူတယောက်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ဟာထိုင်းဒုတိယဝင်ကြီးချုပ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒွန်ပရာမော့တ်ဝီနိုင်းနဲ့လည်းစက်တင်ဘာ29ရက်နေ့ကဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွက်ဆွေးနွေးကြောင်းနဲ့အနာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတော့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကိစ္စတွေဆွေးနွေးတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Net Price ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။